မြို့ပြဖြစ်ထွန်းမှုတိုးတက်လာတဲ့မြန်မာနိုင်ငံမှာမြို့ပြတွေကိုစနစ်တကျချဲ့ထွင်မှုမလုပ်နိုင်ရင်တဘာဝညဉ့်ဉဏ်မှုလူဦးရေထူထပ်မှုနဲ့လူဒန်းစားကွာဟမှုနဲ့ဖွံ့ဖြိုးမှုကိုပါထိခိုက်လာနိုင်တယ်လို့ကမ္ဘာဘဏ်ကသတိပေးလိုက်တယ်လို့မြို့ပြပညာရှင်တွေကလည်းဒီချက်ကိုထောက်ပြကြပါတယ်။ဒါကြောင့်လေတနိုင်ငံလုံးအတိုင်းအတာနဲ့လူဦးရေဖြန့်ဖြူးမှုစီမံကိန်းဆွဲပြီးမဖွံ့ဖြိုးသေးတဲ့ပြည်နယ်တွေမှာမြို့ပြဖွံ့ဖြိုးမှုကိုအကောင့်ထည့်ဖော်ဖို့ပညာရှင်တွေကတိုက်တွန်းနေတာပါ။ VOE သတင်းတောက်ကိုစောထက်သတင်းပေးပို့ထားပါတယ်ရှင်။
ဆယ်စုနှစ်နဲ့ချီပြီးဖွံ့ဖြိုးမှုအားနည်းရာတွေနိုင်ငံရေးပြပခတွေကနေအသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံအတွက်အားလုံးပါဝင်တဲ့မြို့ပြဖွံ့ဖြိုးမှုကိုတည်ဆောက်သွားမယ်ဆိုရင်စီးပွားရေးတိုးတက်လာနိုင်တယ်လို့ငြိမ်းချမ်းရေးတည်ဆောက်ရေးမှလည်းအထောက်အကူဖြစ်နိုင်တယ်လို့ကမ္ဘာဘဏ်ကဇွန်လ6ရက်ကထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံဟာလက်ရှိမှာဆင်းရဲနွမ်းမမှုနှုန်းလျော့သွားတယ်လို့မြို့ပြဖြစ်ထွန်းမှုကလည်းတဖြည်းဖြည်းတိုးလာနေတယ်လို့ကမ္ဘာဘဏ်ကပြောပါတယ်ဒီစစ်တမ်းဟာလူဦးရေ9တန်းကျော်ရှိတဲ့ရန်ကုန်ကိုအခြေပြုထားတဲ့စစ်တမ်းဖြစ်ပါတယ်ရန်ကုန်မြို့မှာအခြေခံအဆောက်အဦရဲ့လိုအပ်ချက်တွေနဲ့ပတ်ဝန်းကျင်ညဉ့်ညမ်းတာတွေကျူးကျော်အင်အားတွေများလာတာရင်းကျော်ပိတ်ဆို့တာတွေဖြစ်နိုင်ပြီးဒါတွေဟာဖွံ့ဖြိုးမှုကိုနှိမ့်ကိုသွားနိုင်တယ်လို့ဆိုထားပါတယ်။ဒါကြောင့်လေလူကြီးဖြန့်ဖြိုးမှုစီမံကိန်းတွေကိုစနစ်တကျရေးဆွဲပြီးစီးပွားရေးအချက်အချာကြားရေးဒေတာတွေမှာလည်းမြို့ပြဖြစ်ထွန်းမှုကိုအကောင့်တွေဖော်တင်ကြောင်းမြို့ပြပညာရှင်ဒေါက်တာကျော်လတ်က VOE ကိုပြောပါတယ
်။ကျွန်တော်တို့အတိုင်းကြီးကပြည်တော်စုလို့ပြောပြီးတော့တနေရာနဲ့တနေရာကွာအချက်တည်ရှိတာပေါ့ဗျာအခုဆိုလို့ရှိရင်ဥမာကျွန်တော်ပြီးတော့အမှမဟုတ်တဲ့ ARE တိုင်းလောက်ကတောင်မှဒီမှာရန်ကုန်မြို့ကိုလာပြီးတော့ပါခွဲစိတ်ကြီးတာလာလုပ်ထင်ရပါလို့ဖြစ်နေရပေါ့နော်ဆိုတော့အဲ့အရာတွေကမသိမြော်ဘူးလေသူကအနေနဲ့ဘာလုပ်နေလဲဆိုလို့ရှိရင်ဒီတပြေလုံးအတိုင်းအတာနဲ့လူကြီးဖြန့်ဖြူးမှုစီမံကိန်းဆိုတာရေးဆွဲတင်တာပေါ့နော်ခုလုံးနောက်ကျနေတဲ့ချင်းပြည်နယ်တို့ရခိုင်ပြည်နယ်တို့မြို့တွေကိုတိုးချဲ့ဖို့ဘူရကရန်ကုန်ဆိုရတာလုံးဝပါနေစီကတော့အခုရန်ကုန်မြို့အကြီးကြီးချဲ့တော့မယ်ရန်ကုန်မြို့ကကျေလာလို့ရှိနေလေသူ့ရဲ့ facility တွေကများလာလေပိုလာလေပြန်တဲ့ဟာတွေနဲ့ကွာခြားလို့ဖြစ်နေမှာပေါ့နော်
မြန်မာနိုင်ငံမှာလက်ရှိလူဦးရေ50တန်းခွဲရှိပြီး15တန်းလောက်ကမြို့ပြမှာနေထိုင်ကြတာပါဒါပေမဲ့2050ရောက်တဲ့အခါမှာတော့ကျေးလက်ဒေသကလူဦးရေ9တန်းကျော်ဟာမြို့ပြကိုပြောင်းရွှေ့လာမယ့်အလားအလာတွေရှိနေပါတယ်ပြည်တွင်းရွှေပြောင်းလူသားတွေကြောင့်ရန်ကုန်မြို့ကလူနေထူထပ်လာပါတယ်သူတို့နေရမှာစီးပွားရေးအခက်ခဲမြေယာပိုင်ဆိုင်မှုမရှိရာတဘာဝဘေးရင်ဆိုင်ရတာတွေကမြို့ပြကိုရောက်လာတဲ့အဓိကအကြောင်းရင်းတွေပါရန်ကုန်မြို့ကိုမြို့သစ်ချဲ့ထွင်ဖို့ရန်ကုန်တိုင်းအစိုးရဘက်ကပြင်ဆင်ကြိုးပမ်းနေပါတယ်ရန်ကုန်မြို့ဟာမြို့တွင်းပိုင်းမှာလူနေတိတ်သက်စများပေမဲ့တိတ်သက်စနေတဲ့မြို့နယ်တွေဘက်မှာလူရေကိုမြင့်တင်ပေးမယ်ဆိုရင်မြို့ချဲ့ထွင်ဖို့မလိုအပ်သေးကြောင်းရန်ကုန်နေပညာတက္ကသိုလ်ရဲ့အဲ့ပါမုခမြို့ပြပညာရှင်ဦးတန်မိုးက VOE ကိုပြောပါတယ်
အဲလူကြီးစိတ်သိမှုကွာဟချက်ကရမ်းနေများနေအဲရမ်းနေများနေတဲ့အချိန်အခုတော့ဒီ98ကတည်ခဲ့တဲ့မြို့စ်အုံမြို့90နဲ့ခုနှစ်နောက်မှတည်ခဲ့တဲ့မြို့စ်90မြို့10မြို့ရဲ့လူကြီး20 20% ပါ ega ရှိတဲ့နေရာတွေကို guided densification လို့ခေါ်တယ်လူကြီးလူနေစိတ်သိမှုဖြစ်တင်ပေးမယ်ဆိုရင်ကျွန်တော်ကမြို့ချက်စရာမလိုသေးဘူးဒါကြောင့်လေ40မှာဖြစ်လာမယ်တိုးပွားလာမယ်ဆိုတော့လူကြီး5000 AACD လေးကျွန်တော်တို့ resort လုပ်နိုင်တယ်အဲဒါကြောင့်ကျွန်တော်တို့ကမြို့အချက်ကြာလည်းမလိုဘူးမြို့အသစ်စောက်စီရလေအခုလောလောဆယ်ဆယ်မှာမလိုသေးဘူ
းလက်ရှိရန်ကုန်တိုင်းအစိုးရအကြံပြုထားတဲ့မြို့သစ်ချဲ့ထွင်မဲ့နေရာတွေဟာမြို့သစ်အင်္ဂါရဲနဲ့မညီညွတ်ပဲမြို့သစ်ဆိုတာဟာအနည်းဆုံးမိုင်20လောက်ကွာဝေးတဲ့ကြောင်းမြို့ပြပညာရှင်တွေကထောက်ပြကြပါတယ်လက်ရှိမှာမြို့သစ်တွေကိုမလိုအပ်ပေမဲ့2040ရောက်ဝင်တော့လိုအပ်နိုင်တဲ့အတွက်ကြိုတင်စီစဉ်ထားတဲ့ကြောင်းပညာရှင်တွေကပြောပါတယ်မြို့သစ်ဖြစ်ထွန်းမှုကဆင်းရဲနွမ်းပါတာကိုရှော့ချပေးနိုင်ပေမဲ့မြို့ပြမှာလူနေထိုင်မှုအဆင့်မညီမျှတာတွေကြောင့်လည်းလူမှုရေးတင်းမာမှုတွေဖြစ်နိုင်တယ်လို့ကမ္ဘာ့ဘဏ်ကလည်းထောက်ပြထားပါတယ်